ကိုရိုနာဗိုင်းရပ်ရောဂါကူးစက်မှုဟာအခုခါမှာကမ္ဘာတစ်လွှာလူပေါင်း 9.3 သန်းလောက်ဖြစ်နေပြီးရှစ်သတင်းသက်သေးလောက်ဆိုရင်10သန်းလောက်ဖြစ်လာနိုင်တယ်လို့သူခန့်မှန်းကြောင်း WHO အကြီးအကဲ Tedros Ghebreyesus ကဗိုလ်ဖူးနေမှာပြောပါတယ်
We expect to reach a total of 10 million cases within the next week.
လာမယ့်သတင်းပတ်ထဲမှာကူးစက်ဆန်ရသူက10သန်းလောက်ဖြစ်လာမယ်လို့ခန့်မှန်းရပါတယ်။ကာဝယ်ဆေးနဲ့ကုသဆေးတွေရဖို့အတွက်သူတေသနာတွေဆက်ပြီးလုပ်နေချိန်မျိုးမှာဒီရောဂါကူးစက်မှုလျော့ကြပြီးအသက်တွေကိုကယ်နိုင်တဲ့နည်းလမ်းတွေကိုလိုက်နာကျင့်သုံးကြဖို့အရေးကြီးလိုအပ်နေပြီဆိုတော့ဒါကသတိပေးလိုက်တာလည်းဖြစ်ပါတယ်လို့ WHO သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ Saudi Arabia နိုင်ငံကသူတို့စီမှာနှစ်ဆင့်ကျင်းပလေးရှိတဲ့ Muslim တွေရဲ့ Hajj ပွဲတော်ကိုဖျားမှုတွေမလာဖို့အတွက်တားမြစ်လိုက်တာဟာ Coronavirus ပြန့်ပွားမှုရောပါစေဖို့အတွက်အထောက်အကူရတဲ့အတွက်ထောက်ခံကြောင်းလည်း WHO အကြီးအကဲကပြောပါတယ်။WHO အရေးပေါ်အစည်းအဝေးဆိုင်ရာအကြီးအကဲဒေါက်တာမိုက်ခ်ရိုင်းကလည်းအမေရိကတိုက်ကနိုင်ငံအများအပြားမှာအထူးသဖြင့်အမေရိကတိုက်တောင်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာအခုအချိန်ထိကူးစက်မှုကအမြင့်မားဆုံးအခြေအနေကိုမရောက်သေးတဲ့အတွက်အထူးသတိထားနေရဆဲဖြစ်ကြောင်းပြောပါတယ်။ဒါကြောင့်ဒီရောဂါကူးစက်သူနဲ့သေဆုံးသူအရေအတွက်ကလာမယ့်သတင်းပတ်ထဲမှာပဲပိုးပြီးများလာနိုင်တယ်လို့လည်းပြောပါတယ်။